ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ရဲ့နှစ်ပတ်လည်ညီလာခံကိုတနင်္လာနေ့ကဖွင့်လှစ်ခဲ့တဲ့ WHO အကြီးအကဲကကမ္ဘာတစ်လွှာ COVID-19 ကပ်ရေးကြီးအတွင်းအသက်ဆုံးရှုံးခဲ့ရတဲ့ကျန်းမာရေးလုပ်သား13,500ကိုအောက်မေ့ဂုဏ်ပြုခဲ့ပါတယ
် Please join me in clapping, shouting and stamping your feet.
ကမ္ဘာတစ်လွှာကကျန်းမာရေးဆောင်ရှောက်ပြုစုပေးတဲ့လုပ်သားတွေဟာ18လနီးပါးကြာအသက်အန္တရာယ်ကြာကြံ့ကြံ့ခံရပ်တည်ဆောင်ရွက်ခဲ့ကြတယ်လို့ WHO ရဲ့အကြီးအကဲ Tedros Adhanom Ghebreyesus က WHO ညီလာခံမှာပြောပါတယ်။ကျန်းမာရေးလုပ်သားတွေဟာအသက်ပေါင်းများစွာကယ်တင်ခဲ့ကြသလိုအစွမ်းကုန်ကြိုးစားပေမဲ့လက်လွတ်လိုက်ရတဲ့ပုံကိုယ်တွေအတွက်လည်းရုန်းကန်ခဲ့ကြတယ်လို့သူကဆက်ပြောပါတယ်
။ But globally we remainin fragile situation
လက်တလောတရင်ဖတ်တဲ့အတွင်းမှာကူးစက်မှုအဖြစ်နဲ့တေဆုံးမှုလုံးကျဆင်းလာတဲ့အပေါ်ကြီးနှက်အားရဖြစ်ပေမဲ့လည်းကမ္ဘာဟာတိတ်ပြီးအန္တရာယ်ကြီးတဲ့အခြေအနေမှာရှိနေစေဆိုတာကိုလည်းသတိပေးခဲ့ပါတယ်ကပ်ဘေးရောဂါကြီးဟာမပြီးဆုံးနိုင်သေးကြောင်းနိုင်ငံတိုင်းမှာကူးစက်မှုနှုန်းကိုမထင်းချုပ်နိုင်ဘဲနဲ့ကပ်ဘေးကြီးပြီးဆုံးမှာမဟုတ်ဘူးလို့လည်းပြောပါတယ် COVID-19 ကာကွယ်ဆေးဖြန့်ဝေမှုမှာမတရားသဖြင့်မညီမျှမှုဟာကပ်ဘေးရောဂါကြီးတက်ဆိုးရှည်စေမယ်လို့ WHO အကြီးအကဲကတုံ့နှုံပြောဆိုပြီးကမ္ဘာအချမ်းသာဆုံးနိုင်ငံတွေကိုထပ်ပြီးတော့ဝေဖန်ခဲ့ပါတယ်။ကာကွယ်ဆေးအလုံးရဲ့85ရာခိုင်နှုန်းကျော်ကိုနိုင်ငံ10ခုလောက်မှာထိုးနှံခဲ့ကြတယ်လို့သူကထောက်ပြပါတယ်။ WHO အဖွဲ့ဝင်နိုင်ငံတွေအလုံးလာမယ့်စက်တင်ဘာလအရောက်မှာအနည်းဆုံးနိုင်ငံလူဦးရေရဲ့10ရာခိုင်နှုန်းကာကွယ်ဆေးထိုးနှံပေးနိုင်ရင်းနဲ့လာမယ့်ဒီဇင်ဘာအရောက်မှာအနည်းဆုံးနိုင်ငံလူဦးရေရဲ့30ရာခိုင်နှုန်းကာကွယ်ဆေးထိုးနှံရေးဆောင်ရွက်ကြဖို့လဲ WHO အကြီးအကဲကတိုက်တွန်းပါတယ်